နိုင်ဒီကာကွယ်ဆေးမိုဘိုင်းခွင့်ဖြည့်လျှော့ပေးရေးထောက်ခံကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO မှပြီးခဲ့တဲ့သတင်းပတ်ထည်ကြေညာပါတယ်။ကမ္ဘာတစ်လွှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေတိုးလာနေတဲ့အချိန်မှာပဲအမေရိကန်အစိုးရကCOVID-19 ကာကွယ်ဆေးမူပိုင်ခွင့်ဖြည့်လျှော့ပေးရေးထောက်ခံမဲ့ဆုံးဖြတ်ချက်ကိုကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO မှကမ္ဘာတစ်လွှားနိုင်ငံပေါင်း100ကျော်ကကြိုဆိုကြပါတယ်။ဒီလိုဖြည့်လျှော့ပေးရေးအတွက်2020ပြည့်နှစ်အောက်တိုဘာလမှာအိန္ဒိယနဲ့တောင်အာဖရိကတို့ကရှောက်ထားခဲ့ကြတာပါ။တောင်အာဖရိကသမ္မတဆီရီရာမာဖိုဆာက
It goes to show the influence we have
တခြားသူတွေနဲ့တွဲပတ်အလုပ်လုပ်နေတဲ့နိုင်ငံတစ်ခုအနေနဲ့ဩဇာရှိတယ်ဆိုတာကိုဒီရလက်ကပြသလာပါတဲ့သူတို့ရဲ့ပြောဆိုချက်သတင်းစကားတွေကဩဇာတက်ရောက်မှုရှိတယ်ဆိုတာကိုပြသတာပါလို့သမ္မတရာမာဖိုဆာပြောခဲ့တာပါဥရောပသမ္မတဂျပန်နဲ့ဗြိတိန်အပါအဝင်ကိုဗစ် -19 ကာကွယ်ဆေးမူပိုင်ခွင့်ဖြည့်လျှော့ပေးရေးကိုစတင်တဲ့နိုင်ငံတွေနဲ့အပေးယူလို့ညှိနှိုင်းနိုင်ရေးအတွက်ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO မှညှိနှိုင်းရေးစာတမ်းတစ်ခုစတင်ဆောင်ရွက်နိုင်ရေးအမေရိကန်အစိုးရကလှုပ်လိုက်တာဖြစ်ပါတယ်။ရှားဘက်ကနက်ရှာကိုလံဘီယာတက္ကသိုလ်ဥပဒေဌာနကညာနာပစ္စည်းမူပိုင်ခွင့်ဆိုင်ရာပါမောက်ခဖြစ်ပါတယ်
။ Sending a message multilaterally
အမေရိကန်အစိုးရဘက်ကဒီကိစ္စထောက်ခံတယ်ဆိုတာကိုနိုင်ငံစုံကိုသတင်းစကားပလိုက်တာပါတဲ့ဒါအပြင်အမေရိကန်ဟာပြည်တွင်းအကျိုးစီးပွားတစ်ခုတည်းအတွက်တင်မဟုတ်ဘဲကမ္ဘာတဝန်ဘက်ပေါင်းစုံအရေးအတွက်ပါအလေးထားတဲ့ခေါင်းဆောင်ပြီးဆောင်ရွက်ဖို့အဆင့်တင်ရှိတယ်ဆိုတာကိုသတင်းစကားပလိုက်တာဖြစ်ပါတယ်လို့ပေါမောက်ခရှားဘက်ကနက်ရှ်ကပြောခဲ့တာပါဒါပေမဲ့လို့လဲအမေရိကန်ကထောက်ခံထားတဲ့အပိုင်းမှာလဲမူလအဆိုပြုချက်လောက်တော့မပါပါဘူးကာကွယ်ဆေးရဲ့မူပိုင်ခွင့်တစ်ခုတည်းသာဖြစ်ပြီးတခြားညာနာပစ္စည်းပိုင်ဆိုင်ခွင့်ဆိုင်ရာကာကွယ်ထားရှိမှုတွေကိုတော့ဖြည့်လျှော့ပေးမယ်အထက်မပါသလို COVID-19 ရောဂါရှာဖွေရေးနဲ့ကုသရေးဆိုင်ရာတွေအပါအဝင်နည်းပညာတွေနဲ့ပတ်သက်လို့လည်းအခုဖြည့်လျှော့ပေးရေးထောက်ခံထားတဲ့အထက်မှာမပါပါဘူးကိုလံဘီယာတက္ကသိုလ်ဥပဒေပညာဌာနကညာနာပစ္စည်းမူပိုင်ခွင့်ဆိုင်ရာပါမောက်ခရှားဘက်ကနက်ရှ်ကအခုလိုဆက်ပြီးပြောပါတယ
် We don't knowWhat is going to happen in the actual process?
ဒီစာရန်ကိုပြုစုတဲ့လုပ်ငန်းစဉ်မှာဘာတွေဖြစ်လာမလဲဆိုတာကိုမသိရသေးပါဘူးတဲ့။တခြားအဖွဲ့ဝင်နိုင်ငံတွေ၊နောက်နိုင်ငံတွေမှာနိုင်ငံတကာအဆင့်မှာအလျှော့အတင်းပုံမူတည်ပြီးဘိုင်ဒန်အစိုးရဘက်ကဘယ်အတိုင်းထာတိညှိနှိုင်းလိုစိတ်ရှိမလဲ။ပြည်ရင်းမှာဆိုရင်လည်းမူပိုင်ခွင့်ဖြည့်လျှော့မဲ့ကိစ္စကိုအကြီးအကျယ်စိုးရိမ်နေကြတာပါလို့ပေါမောက်ခဘက်ကနက်ရှ်ပြောခဲ့တာပါ။ဒါဟာဆိုရင်ရှေ့ကြမဲ့လုပ်ငန်းစဉ်ကြီးရဲ့အစပိုင်းသာဖြစ်ပါတယ်။ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO ဟာဘုံသဘောတူညီချက်ကိုအခြေခံထားတာဖြစ်ပြီးအဖွဲ့ဝင်အလုံးသဘောတူညီမှဆောင်ရွက်နိုင်တာဖြစ်ပါတယ်။ဥရောပသမ္မဂ EU အပါအဝင် COVID-19 ကာကွယ်ဆေးမူပိုင်ခွင့်ဖြည့်လျှော့ပေးမဲ့ရေးကိုစန့်ကျင်သူတွေကတော့ကိုရိုနာကပ်ဘေးရောဂါအရေးဖြည့်ရှင်းဆောင်ရွက်ရေးအတွက်စိတ်ဆက်ညှိနှိုင်းလိုပါတယ်ဆိုတဲ့သဘောမျိုးပြောဆိုထားပါတယ်။ဥရောပကော်မရှင်ရဲ့ဥက္ကဋ္ဌအာဆူလာဘွန်ဒါလီယန်ကအခုလိုပြောပါတယ်
။ And that's why we are ready to discuss how
ကာကွယ်ဆေးညာနာပစ္စည်းမူပိုင်ခွင့်ဖြည့်လျှော့ပေးရေးအမေရိကန်ရဲ့အဆိုပြုချက်ကဒီမှန်းချက်ပေါက်မြောက်အောင်ရေးအတွက်ဘယ်လိုအထောက်အကူဖြစ်စေမလဲဆိုတာကိုဆွေးနွေးဖို့အဆင့်အသင့်ရှိပါတယ်တဲ့။အဆိုပြုချက်စာတမ်းကို WTO ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ဝင်တွေကသဘောတူဖို့လုပ်ရမယ်လုပ်ငန်းစဉ်ကပဲလက်နဲ့ချီကြမြင့်နိုင်ပါတယ်တကယ်လို့သဘောတူပြီဆိုရင်တော့နိုင်ငံနေအနေနဲ့ generic drug လို့ခေါ်တဲ့အာနိသင်တူကာကွယ်ဆေးတွေထုတ်ကြတဲ့အခါမှာဥပဒေနဲ့မညှိစွန်းစေဖို့အတွက်ဆိုင်ရာဥပဒေတွေပြဋ္ဌာန်းကျင့်သုံးချရမှာပါဒီလိုလုပ်လို့ရတဲ့အရွယ်ချက်ကတော့ကမ္ဘာတစ်ဝှမ်းမှာကာကွယ်ဆေးတူလုပ်ငန်းတွေအရှိန်မြှင့်ဆောင်ရွက်ဖို့နဲ့ကာကွယ်ဆေးဖြန့်ဝေမှုမညီမျှမှုတွေကိုရှော့ချနိုင်ရေးဖြစ်ပါတယ်။အမေရိကန်လိုနိုင်ငံတွေမှာတော့နိုင်ငံလူဦးရေအများစုကိုအနည်းဆုံး COVID-19 ကာကွယ်ဆေးတစ်ကြိမ်ထိုးထားပြီးဖြစ်ပေမဲ့လို့လည်းတချို့နိုင်ငံတွေမှာတော့တစ်ကြိမ်မှမထိုးရသေးပါဘူး။ဒါပေမဲ့လည်း COVID-19 ကာကွယ်ဆေးမူပိုင်ခွင့်ဖြည့်လျှော့ပေးတာကမျှော်လင့်သလိုဖြစ်မလာဘဲစန့်ကျင်ဘက်ရပ်လက်ထွက်လာနိုင်တယ်လို့စီးပွားလုပ်ငန်းကဏ္ဍကသတိပေးနေကြပါတယ်။ဗြိတိန်ဆေးဝါးတုပ်လုပ်ငန်းများအဖွဲ့က Richard Torbett ကအခုလိုပြောပါတယ
် You can have a sort of dangerous free for all
လူမင်းလိုအနေပြီးဈေးကွက်မှာလည်းရှားပါနေတဲ့အခါအန်ဒီရဲ့ရှိတဲ့ထင်တိုင်းကျဲပုံစံမျိုးဖြစ်သွားနိုင်ပါတယ်ဒီလိုထုတ်လုပ်မှုမျိုးတွေကမူလရည်မှန်းချက်လမ်းကြောင်းကလွဲသွားပြီးကုမ္ပဏီတွေအနေနဲ့သူတို့ဘာလုပ်နေလဲဆိုတာမသိတော့တဲ့အခြေအနေမျိုးဖြစ်သွားနိုင်ပါတယ်ဒီလိုသာဆိုရင်တော့ကောင်းကျိုးထက်ဆိုးကျိုးကပိုများသွားပါလိမ့်မယ်လို့သူကပြောခဲ့တာပါAstraZeneca နဲ့အိန္ဒိယကဆီယန် Institute ကြားသဘောတူညီချက်လိုမျိုးလိုင်စင်ချက်ထားပေးတဲ့သဘောတူညီချက်မျိုးကတဆင့်ကမ္ဘာတဝန်းကာကွယ်ဆေးထိုးရေးကပို့ပြီးတော့ကောင်းမွန်သင့်တော်မယ်လို့လည်းသူတို့ကပြောပါတယ်။လူသားချင်းစာနာထောက်ကူမှုဆိုင်ရာအဖွဲ့အစည်းတွေဘက်ကတော့အစ်စ်မီတဲ့သဘောတူညီချက်တွေဖြည့်ရေးတောင်းဆိုကြပါတယ်။ယွမ်ဂျန်ဟျူဟာနေစည်းမချဆရာဝန်များအဖွဲ့ရဲ့ဥပဒေရေးရာနဲ့မူဝါဒပိုင်းဆိုင်ရာအကြီးတန်းအကြံပေးဖြစ်ပါတယ
် It has to be transparent it has to be worldwide
သဘောတူညီချက်ဟာပွင့်လင်းမြင်သာမှုရှိရမယ်ကမ္ဘာတစ်လောကရရှိအသုံးပြုရမယ်တာဝန်ခံမှုတာဝန်ယူမှုရှိရပါမယ်လို့သူကပြောခဲ့တာပါကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာရှုပ်ထွေးလာတဲ့ညံ့နှပစ္စည်းမူပိုင်ခွင့်အရေးဆွေးနွေးညှိနှိုင်းနေကြတဲ့တစ်ဖက်မှာအိန္ဒိယရဲ့ COVID-19 ဖြစ်ပွားမှုတိုးလာနေတာမျိုးအဖြစ်အပျက်တွေကကမ္ဘာလုံးအတိုင်းအတာနဲ့အရေးပေါ်ကာကွယ်ဆေးထိုးဖို့လိုအပ်နေပြီဆိုတာကိုမိမောင်းထိုးပြသနေတာဖြစ်ပါတယ်ရှင်